စီအေးတင်းမာနေတဲ့ရခိုင်ပြည်နယ်မှာလူညွေးစိုးရိမ်မှုတွေကြောင့်ရက်ကျေးအုပ်ချုပ်ရေးမှု90နီးပါးနှုတ်ထွက်စာတင်လိုက်ကြပါတယ်။မကြာသေးခင်နှုန်းကကြောက်တော်မြို့နယ်မှာအုပ်ချုပ်ရေးမှုတချို့ကိုမြန်မာစစ်တပ်ကဖမ်းဆီးစစ်ဆေးမှုတွေကြုံတွေ့ရပြီးတဲ့နောက်မှာစိုးရိမ်မှုတွေပိုပြီးတော့ကြီးထွားလာခဲ့တာပါ။ရခိုင်ပြည်နယ်တွင်ကမတည်မငြိမ်အခြေအနေတွေနဲ့ပတ်သက်ပြီး VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ဒီခိုင်ပြည်နယ်ကြောက်တော်မြို့နယ်တွင်ကရက်ွက်ကျေးရွာအုပ်ချုပ်ရေးမှု46ဦးဟာလက်ရှိတာဝန်ကနေနှုတ်ဆက်ကြောင်းမြို့နယ်အုပ်ချုပ်ရေးမှုအထွေထွေအုပ်ချုပ်ရေးဦးစီးဆန္ဒကိုမနေ့ကနှုတ်ဆက်စွာနဲ့သူလက်မှတ်ရေးသူတင်ပြခဲ့တာပါနှုတ်ဆက်စွာတင်ထားတဲ့ရက်ကျေးအုပ်ချုပ်ရေးမှုတွေနဲ့ကြောက်တော်မြို့နယ်ဒုတိယအုပ်ချုပ်ရေးမှုတို့ကနေဒီကနေ့မွန်းလယ်ပိုင်းအုပ်ချုပ်ရေးမှုရုံးမှာတွေ့ဆုံခဲ့ရမှာဒီအချိန်ဒီကတော့တင်ကနေကျေးရွာအုပ်စုအုပ်ချုပ်ရေးမှုဦးလှရွှေကအခုလိုပြောပါတယ်
ဒီကတော့ထောက်စီချင်ပြီးပေါ်ရေးဒါလည်းကျွန်တော်တို့မလေးတာဝန်ထက်ဆောင်နေရတဲ့ဒီတာဝန်ခံမှုမရှိတဲ့ဆိုတော့ကျွန်တော်တို့ထည့်ရတာပေါ့အဲအဲ့လိုပြောတယ်ကျွန်တော်တို့ထွက်တာနဲ့ဒီလိုမှလေးဒီဒီယာမီအများဆုံးရတဲ့ဒီလိုကျွန်တော်တို့မှတရားမှာပဲလို့ဒီလိုဟောလောက်တော့ပြောတယ်နှုတ်ဆက်တဲ့နဲ့ဟာလေးအလေးစိတ်ဆုံးပေါ့
ဒီအတွက်ဆုံးမှုမှာကျေးရွာစဉ်အုပ်ချုပ်ရေးမှုရွေးချယ်တင်မြှောက်စဉ်ကဒုတိယမဲအများဆုံးရတဲ့သူတွေကိုနှုတ်ထွက်မဲ့အုပ်ချုပ်ရေးမှုနေရာမှာအစားအသောက်ခန့်အပ်သွားမယ်လို့လဲကြောက်တော်မြို့နယ်ဒုတိယအုပ်ချုပ်ရေးမှုကပြောဆိုတယ်လို့သူကဆိုပါတယ်။ရက်ကျေးအုပ်ချုပ်ရေးမှုတွေအစုပြုံလိုက်နှုတ်ထွက်ရတဲ့အချိန်တွေကတော့တိုင်းကနေကျေးရွာအုပ်စုအုပ်ချုပ်ရေးမှုဦးလှရွှေကအခုလိုပြောပါတယ်။
ဒီကကျွန်တော်တို့ရဲ့အကြောင်းရင်းကတော့ဒီမောင်းတာအုပ်ချုပ်မှုရဲ့ဒီရှိတိရည်မှုရဲ့အဲ့ဒီတက်ကပ်ဖိုင်ကြီးကြီးဆက်ထားရတယ်။ရကျေအုပ်ချုပ်မှုတွေကျွန်တော်တို့ကျွန်တော်မလုံချုံရှိလာတဲ့တာဝန်ယူတဲ့ကလေးတွေကျွန်တော်တို့လိုလာတယ်ကျွန်တော်တို့လိုဆောင်တာတွေရဲ့အဆောင်အဆောင်တွေဖြစ်တယ်
ရကျေးအုပ်ချုပ်ရေးမှုတွေရဲ့နှုတ်ထက်စွာထဲမှာအချက်၄ချက်ကိုလည်းတင်ပြတောင်းဆိုထားပါတယ်အဲ့ဒီအချက်တွေကတော့စစ်တပ်ကနေဖမ်းဆီးထားတဲ့ရွှေပြည်ကျေးရွာတာဝန်ခံနဲ့မင်းနတ်တောင်ကျေးရွာအုပ်ချုပ်ရေးမှူးတို့နှုတ်ကိုပြန်လွှတ်ပေးပြီးကနဦးစုံစမ်းစစ်ဆေးရေးအဖွဲ့နဲ့စစ်ဆေးပြီးမှအဖွဲ့ရဲ့သုံးသကြံပြုချက်ရတာဆောင်ရွက်ပေးရေးတင်ပြတောင်းဆိုပေးဖို့ရကျေးအုပ်ချုပ်ရေးမှူးတွေကိုစစ်ဆေးမေးမြန်းဖို့အကြောင်းပေါ်လာရင်စစ်တပ်ကနေတရားဖမ်းဆီးတာမျိုးမလုပ်ပဲမြို့နယ်အုပ်ချုပ်ရေးမှူးရုံးကနေခေါ်ယူမေးမြန်းစစ်ဆေးရေးတင်ပြတောင်းဆိုပေးဖို့မြို့နယ်အုပ်ချုပ်ရေးမှူးရဲ့မေးမြန်းစစ်ဆေးချက်ကိုအခြေခံပြီးလူအပ်ပါကဆက်လက်စုံစမ်းရေးအဖွဲ့နဲ့စုံစမ်းစစ်ဆေးရေးတောင်းဆိုပေးဖို့စုံစမ်းစစ်ဆေးရေးအဖွဲ့ကိုရခိုင်ပြည်နယ်ဆိုရနဲ့ပြည်နယ်လွှတ်တော်ကနေတဆင့်တင့်တော်တလို့ဆောင်ရွက်ဖွဲ့စည်းပေးရေးအတွက်တောင်းဆိုပေးဖို့အချက်တွေကိုတင်ပြထားပါတယ်။အုပ်ချုပ်ရေးမှူးတွေရဲ့တင်ပြချက်နဲ့ပတ်သက်ပြီးဘယ်လိုဆောင်ရွက်ပေးမလဲဆိုတာကြောက်တော်မြို့နယ်ဒုတိယအုပ်ချုပ်ရေးမှူးကိုအချင်းချင်းဆက်သွယ်ခဲ့ပြီးမှလည်းဖုံးလက်ခံဖြေဆိုတာမရှိခဲ့ပါဘူး။ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့ကြားစီအေပတိပကအတွင်ကျွေးရအုပ်ချုပ်ရေးမှူးတွေပါဝင်ကျေးရွာသားတွေကိုအေအေနဲ့ဆက်သွယ်တယ်ဆိုပြီးမတင်ကမှုနဲ့မြန်မာစစ်တပ်ကနေဖမ်းဆီးရေးယူမှုတွေများလာနေပါတယ်။မေလ29ရက်နေ့ကကြောက်တော်မြို့နယ်မင်းသားတောင်ကျေးရွာအုပ်ချုပ်ရေးမှူးဦးအောင်သိန်းကျော်နဲ့ရွာသားလူဖြစ်သူဦးကြံသိန်းအောင်တို့ကိုမြန်မာစစ်တပ်ကနေဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။မေလ15ရက်နေ့မှာလဲကြောက်တော်မြို့နယ်ရှိပြည်ကျေးရွာတွင်ကိုမြမတပ်မတော်စစ်ကြောင်းကနေရှိပြည်ကျေးရွာရာယီမှုဦးသိန်းစိုးအောင်ကိုဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။ရခိုင်ပြည်နယ်တွင်းမှာမြမတပ်မတော်နဲ့ရခိုင်တပ်တော်အေအေတို့ကြားတိုက်ပွဲပြင်းထန်လာနေတာနဲ့မျှအေအေဖွဲ့နဲ့ဆက်နွယ်နေတဲ့ဆိုပြီးမတင်ကမှုနဲ့ဖမ်းဆီးခံရမှုတွေများပြားလာနေပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလ28ရက်နေ့ကလဲမြအုပ်မြို့နယ်ထွေထွေအုပ်ချုပ်ရေးမှုရုံးမှာလက်ပါစီဝေးပြုလုပ်နေစဉ်တွင်ကျေးရွာအုပ်ချုပ်ရေးမှု၄ဦးကိုရဲတပ်ဖွဲ့ကနေဝင်ရောက်ဖမ်းဆီးထားတဲ့အတွက်မြောက်မြို့နယ်ကျေးရွာအုပ်ချုပ်ရေးမှုတရားကျော်နှုတ်ထက်စာတင်ခဲ့ပါတယ်။ဒီလိုဖြစ်စဉ်တွေများပြားလာနေသလိုဥပဒေကြောင်းအရအားနည်းနေတဲ့အခြေအနေကြောင့်အုပ်ချုပ်ရေးမှုတွေနှုတ်ထက်သွားလို့ကြောက်တော်မဲဆန္ဒနဲ့ပြည်နယ်လွှတ်တော်ကိုဆက်လက်ဥမောင်းတန်းစိန်ကပြောပါတယ်
။အုပ်ချုပ်မှုတွေကဒီကျေးကိုတာဝန်ခံပြီးတော့အများပြည်သူတွေနှုတ်ထက်တဲ့အုပ်ချုပ်ရေးမှုတွေဖြစ်တယ်။အဲဒါကိုအဲ့လိုဖန်ပြီးတော့တန်ပြီးစစ်ဖြစ်ခေါ်တယ်။ဥပဒေကပြည်နယ်အားနည်းနေတဲ့အတွက်အုပ်ချုပ်မှုတွေကစစ်စစ်ပြေးလာတာပေါ့ဗျာ။သူကဒီကရှိတာဝန်တွေကိုစက်ကောင်တွေစစ်တွေကပုံလာတယ်။တန်ပြီးစစ်ရတယ်ငယ်သူတို့
ပြီးကြတဲ့ဖေဖော်ဝါရီလကလည်းဗုဒ္ဓတော်မြို့နယ်တရက်ပြင်းကျေးရွာအုပ်ချုပ်ရေးမှုအပါဝင်နှုတ်ဦးကိုသမ္မတော်ကနေဖမ်းဆီးထားပြီးမတရားတင်ဆက်သွယ်မှုပုံမှန်နဲ့တရားစွဲဆိုထားပါတယ်။ရေဒိတ်တော်မြို့နယ်တွင်သမ္မတော်နဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားရာချိန်တာကျေးရွာနီးကခြံသမားနှုတ်ဖြစ်တဲ့ဦးစိန်ဦးနဲ့ဦးစိန်သာကျော်တို့နှုတ်ဦးကိုလည်းမတရားတင်ဆက်သွယ်မှုပုံမှန်နဲ့တရားစွဲဆိုထားပါတယ်။ဒါ့အပြင်သမ္မတော်နဲ့အေအေလှုပ်ရှားရာနေမြေတွင်တန်တရားနဲ့လှုပ်ကြံတပ်ပြတ်ခံရမှုတွေလည်းရှိနေပါတယ်ခင်ဗျာ။